ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်စာပနအစီအစဉ်အရသူ့ရဲ့ရုပ်အလောင်းကိုဇာတိဂျော်ဂျီယာပြည်နယ်ကနေမြို့တော်ဝါရှင်တန် DC ကိုသယ်ယူလာခဲ့ပါပြီ။ကာတာစင်တာမှအများပြည်သူဂါရဝပြုနိုင်ရေးထားရှိခဲ့တဲ့အမေရိကန်ရဲ့39ရက်မြောက်သမ္မတဂျီမီကာတာရဲ့ရုပ်အလောင်းကိုအင်ကာနစ်မှာဝါရှင်တန်အေရီယာကိုသမ္မတတွေအတွက်တည်ထောင်လေးရဲ့ Special Air Mission 39နဲ့သယ်ယူလာခဲ့ပြီးသမ္မတဟောင်းကာတာရဲ့မိသားစုဝင်တွေနဲ့အတူမေရီလန်းပြည်နယ်အန်ဒရူးလေဒက်အခြေစိုက်စခန်းကိုရောက်ရှိပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်လန်နဲ့ဖုံးအုပ်ထားတဲ့သမ္မတဟောင်းကာတာရဲ့ကောင်တလာကိုအမေရိကန်ရေတပ်အမှတ်တရအဆောက်အုံ US Navy Memorial ကိုမော်တော်ယာဉ်နဲ့တည်ဆောင်လာပါတယ်။အဲ့ဒီအဆောက်အုံကနေတဆင့်အမေရိကန်လွှတ်တော်အဆောက်အုံစီကိုမြင်းဆွဲရထားနဲ့သူ့ရဲ့ကောင်တလာကိုတည်ဆောက်ပါတယ်။ကွယ်လွန်သူသမ္မတဟောင်းကာတာဟာဆိုရဲအမေရိကန်ရေတပ်အကယ်ဒမီကနေပွဲရပြီးသမ္မတဖြစ်လာတဲ့တဦးတည်းသောအမေရိကန်သမ္မတဖြစ်ပါတယ်။အမေရိကန်လွှတ်တော်ခမမှာသမ္မတဟောင်းကာတာရဲ့ရုပ်ကလပ်ကိုထားမှာဖြစ်ပြီးအင်ကာနေနှောင်းပိုင်းမှာလွှတ်တော်အမတ်တွေဂါရဝပြုခဲ့ချပြီးတဲ့နောက်အများပြည်သူဂါရဝပြုနိုင်မှာဖြစ်ပါတယ်ရှင်။